မင်္ဂလာရှိသောနေ့တည်လေးဖြစ်ပါစေ။မျောလင့်စရာလူငယ်ကဘာအစီအစဉ်မှာကြိုဆိုလိုက်ပါရစေ။ဒီနေ့ဖော်ပြမယ့်အကြောင်းအရာလေးကတော့တိတ်ခါရောရဆရာဆိုင်းမျိုးမြင့်ရေးသားထားတဲ့ပေါမုတ်မရှိသောပေါမုတ်အိမ်ဆိုတဲ့စာအုပ်လေးတွေကအသက်ရှင်ခြင်း၏အဓိပ္ပာယ်ဆိုတဲ့အကြောင်းအရာလေးပဲဖြစ်ပါရစေ။ငါဘာအတွက်အသက်ရှင်နေတာလဲ။ငါဘသူအတွက်အသက်ရှင်နေတာလဲဆိုတဲ့မေးခွန်းမျိုးတင့်ကိုတင်မေးချဘူးပါသလား။မေးကြည့်ဘူးပါသလားသူများမေးတာရောကြုံဘူးပါလားအကယ်၍မေးခဲ့မယ်ဆိုရင်သင်ဘလို့ဖြေမလဲကျွန်တော်လူငယ်တယောက်ကိုမေးကြည့်တော့သူခေါင်းရှုပ်သွားတယ်သူစဉ်းစားရင်စဉ်းစားရင်အဖြေမသိဖြစ်သွားတယ်အဖြေမသိတာထက်အဖြေမရှိသလိုဖြစ်သွားတယ်ပြီးတော့သူကဘာပြောလဲဆိုတော့ဆရာဒီမေးခွန်းမျိုးကျွန်တော်ကိုကျွန်တော်တစ်ခါမှမမေးဘူးဘသူမှလည်းမမေးဘူးလွယ်မလို့လို့နဲ့ဖြေရအတော်ခတ်တယ်နော်တဲ့ဒါပေမဲ့တေးကြတာကကျွန်တော်တို့အသက်ရှင်ခြင်းနဲ့မနှက်ဖြံပေါင်းများစွာမှာကျွန်တော်တို့နိုးထခြင်းနဲ့ကျွန်တော်တို့မတေးခြင်းကြဘူးဘာကြောင့်လဲအိမ်တော်မကြသေးတဲ့သူတွေကဆရာရဲ့တသက်မှာတခါတော့အိမ်တော်မကြဘူးပဲနဲ့မတေးခြင်းဘူးအိမ်တော်ကြသွားခြင်းနဲ့ဒါဆိုရင်အိမ်တော်ပြုတ်ဖို့အသက်ရှင်တာလားအိမ်တော်ကြပြီးရင်တေးမလားဆိုတာလေအိမ်တော်ကြပြီးရင်တည်မလားဆိုတော့လေမဟုတ်ပြန်ဘူးမအောင်မြင်သေးလို့အောင်မြင်ခြင်းနဲ့ဆိုရင်အောင်မြင်ပြီးရင်တည်မလားမဟုတ်ပြန်ဘူးပညာတက်ဖို့အသက်ရှင်တာလားဥစ္စာကျွယ်ဝဖို့အသက်ရှင်တာလားမတည်လို့အသက်ရှင်တာလားရှင်နေလို့မထူးဆက်ခင်ပြီးမရှင်ကျင်ဘဲနဲ့ရှင်နေတာလားအဖြစ်အတိအကျမရှိနိုင်ဘူးဒီမေခွန်းကဗဟေတိဆန္ဒလားမဟုတ်ပါဒီမေကွန်ကရိုးရိုးလေးပါကျွန်တော်တို့ဘာကြောင့်မဖြေနိုင်တာလဲဆိုတော့ကျွန်တော်တို့ကိုကျွန်တော်တို့မပိုင်လို့ပါကျွန်တော်တို့ကိုကျွန်တော်တို့မတေချလို့ပါဒါပေမဲ့ဖျားသခင်ရဲ့ကျေးဇူးတော်နဲ့ကဲတင်ခြင်းကိုကောင်းကောင်းနားလည်သွားတဲ့သူကကိုဘာအတွက်အသက်ရှင်နေသလဲကိုဘသူအတွက်အသက်ရှင်နေသလဲဆိုတာကိုကောင်းကောင်းသိသွားပါတယ်တမန်တော်ရှင်ဘောလုကနှစ်ကောခန်းချင်းကခန်းငယ်9မှ30ထဲမှာထို့ကြောင့်ငါတို့သည်နေမြဲအရက်၌နေသည်ဖြစ်စေ၊ကွာဝေးရာအရက်၌နေသည်ဖြစ်စေ၊သခင်ဖျားနှစ်သက်တော်မူသောသူဖြစ်ခြင်းကစေတနာစိတ်ရှိ၍စူးစားအားထုတ်ကြ၏။အကြောင်းမူကားငါတို့ရှိသည်မြသည်ကိုယ်ခန္ဓာ၌ကျင့်သောအကျင့်ကောင်းမကောင်းရှိသည့်အတိုင်းအကျိုးအပြစ်ကိုအသီးသီးခံခြင်းကခရစ်တော်၏တရားပလင်ရှိ၌ပေါ်လာရကြမည်။အတိဘယ်ကတော့ငါတို့အသက်ရှင်သည်ဖြစ်စေတည်သည်ဖြစ်စေသခင်ဖျားနှစ်သက်တော်မူသောသူဖြစ်ဖို့ပဲဖြစ်တယ်။ဒါကြောင့်ခရစ်တော်ကိုယုံကြည်သောသူကငါဘာအတွက်အသက်ရှင်နေတာလဲငါဘသူအတွက်အသက်ရှင်နေတာလဲဆိုတဲ့ငါကိုဗဟုပြုတဲ့မေးခွန်းကိုမေးဖို့မဟုတ်ပါဘူး။ဖျားသခင်ငါကိုဘာအတွက်အသက်ရှင်ခွင့်ပေးထားတာလဲဖျားသခင်ငါကိုဘသူအတွက်အသက်ရှင်ဖို့အလိုရှိတယ်လဲဆိုတဲ့ဖျားအလိုတော်ကိုဗဟုပြုတဲ့မေခွန်းကိုပြန်စဉ်းစားဖို့ဖြစ်တယ်။အဲ့ဒီအခါမှာအဖြေကရှင်ပေါလုလိုဖြစ်လာလိမ့်မယ်။ငါသည်တည်သည်ဖြစ်စေရှင်သည်ဖြစ်စေသခင်ဖျားနှစ်သက်တော်သူဖြစ်ဖို့အရေးကြီးတယ်ဆိုတာနားလည်လာလိမ့်မယ်။ဖျားသခင်ငါကိုအသက်ရှင်ခြင်းအခွင့်ပေးနေခြင်းသည်ငါနှစ်သက်သလိုကြုံသလိုနေထိုင်ကြုံသလိုနေထိုင်စားတော့ဖို့မဟုတ်ဘူးခရစ်တော်နှစ်သက်တဲ့အသက်တာနဲ့နေထိုင်စားတော့ဖို့ဖြစ်တယ်ခရစ်တော်နှစ်သက်သောအသက်ရှင်ခြင်းဖြစ်ဖို့လိုပါတယ်ဘာကြောင့်လဲဆိုတော့တနေ့တမလွန်မှာဒီခန္ဓာကိုယ်ကိုအမိပြုပြီးဒီကိုယ်ခန္ဓာကိုအမိပြုပြီးကိုယ်လှုပ်ထားတဲ့ကောင်းတဲ့အကျင့်တွေမကောင်းတဲ့အကျင့်တွေအတွက်အကျိုးအပြစ်တွေခံရအောင်မယ်ခရစ်တော်ရဲ့ကျေးဇူးတော်နဲ့ကယ်တင်ခြင်းကိုမသိခင်မပြောင်းလဲခင်ကနေခြင်းတလို့နေစားခြင်းတလို့စားကာမဂုဏ်မှာမတရားသောမိထုံတွေနဲ့ပျော့ပါအသက်ရှင်ခဲ့တာတွေကိုနောင်တရပြီးအမားပြင်စင်တဲ့အသက်တာနဲ့ဖခင်ကကျွန်တော်တို့ကိုအသက်ရှင်ခွင့်ပေးနေတာဖြစ်တယ်။ထပ်ပြောချင်ပါတယ်ဒီကနေ့ကျွန်တော်တို့အသက်ရှင်နေတာကဖခင်ကကျွန်တော်တို့ကိုအမားပြင်စင်ဖို့အခွင့်ပေးနေခြင်းဖြစ်တယ်ကျေးဇူးတော်အားဖြင့်ကယ်တင်ခြင်းတော်ရပါရဲ့အမားမပြင်ဆင်ပဲအမားပြင်ဆင်ခွင့်မရပဲခရစ်တော်ရှေ့မောက်ရောက်သွားရင်ဝမ်းနည်းစရာဖြစ်နေလိမ့်မယ် ဒီကနေ့အမားပြင်ဆင်ခွင့်ပေးထားတာကိုမသိပဲအမားကိုမပြင်ဆင်ပဲအမားနဲ့ပဲအဆုံးသက်သွားတဲ့အသက်တာတွေဘလောက်နှမျောစရာကောင်းလဲတွေးကြည့်ပါယေရှုခရစ်တော်ကိုမိမိကယ်တင်ပါရှင်ဖြစ်တော့ယုံကြည်သွားပါရဲ့ယုံကြည်လို့လဲကယ်တင်ခြင်းတော့ရပါရဲ့ဒါပေမဲ့ပြင်ဆင်ခြင်းပြင်ဆင်ခွင့်မရတဲ့သူတွေအများကြီးပါကို့အတွက်ပဲအသက်ရှင်သွားပြီးကို့နှစ်သက်ရာတွေကိုပဲယုံကန်ရင်ကိုနှစ်သက်ရာတွေအတွက်ပဲယုံကံရင်ဒီလောကကနေနိုင်ငံတော်ပြန်သွားသူတွေမှာတင်းနဲ့ကျွန်တော်မပါစေဘူးဘုရားကဒီနေ့တင့်ကိုအသက်ရှင်ခွင့်ပေးနေတာပါကောရိန္သုဩဝါဒစာဒုတိယဆောင်အခန်းကြီး5အခန်းငယ်15မှာလူအပေါင်းတို့သည်တေလျက်နေကြသည်ဟု၍၎င်းအသက်ရှင်သောသူတို့သည်တဖန်ကိုအလိုသို့လိုက်၍မရှင်သူတို့အတွက်ကြောင့်အသေးခံပြီးမှထမြောက်တော်မူသောသူ၏အလိုသို့လိုက်၍ရှင်စေမည်အကြောင်းလူအပေါင်းတို့အတွက်ကြောင့်အသေးခံတော်မူသည်ဟု၍၎င်းသဘောထားလျက်ခရစ်တော်၏ချစ်ခြင်းမေတ္တာတော်သည်ငါတို့ကိုအနိုင်အထက်သွေးဆောင်၏လို့ဖော်ပြထားပါသည်ဒီနှုတ်ကပတ်တော်လေးကိုသေချာနှလုံးသွင်းကြည့်ပါဆင်ခြင်ကြည့်ပါဒီကနေ့လူအပေါင်းဟာဖျားရှင်မှဝิญဉ်သိနေတယ်ခန္ဓာစိတ်အသက်ရှင်နေပေမဲ့ဝิญဉ်အသက်တာသိနေတယ်ဝิญဉ်သေးတယ်ဆိုတာဖះနဲ့အဆက်အသွယ်ပြတ်နေတာဥပမာကျွန်တော်တို့အိမ်မှာရုပ်တရက်လျှက်စက်မီးပြတ်သွားတယ်ဆိုရင်ကျွန်တော်တို့ကဘာပြောလဲဆိုတော့ဟဲမီးတည်သွားပြီလို့ပြောတတ်တယ်အမှန်တော့လျှက်စက်ရုံကနေလျှက်စက်လွတ်ပေးနေတယ်ဒါပေမဲ့အကြောင်းကြောင့် fuse ပြတ်သွားတာဖြစ်ဖြစ်ကျိုးလွတ်သွားတာဖြစ်ဖြစ်တစ်ခုခုဖြစ်လို့မီးမလာရင်ကျွန်တော်တို့ကမီးတည်သွားပြီလို့ပြောတတ်တယ်အမှန်တော့မီးမသေးဘူးလျှက်စက်ရုံနဲ့ကျွန်တော်တို့အိမ်ကြားမှာမီးကျိုးပြတ်သွားလို့ဖြစ်တယ်ပြန်ဆက်ပေးလိုက်ရင်မီးပြန်လင်းတယ်ဒီလိုပါပဲဝิญဉ်သေးတယ်ဆိုတာကျွန်တော်တို့ဖះနဲ့အဆက်အသွယ်ပြတ်နေတာဖះနဲ့အဆက်အသွယ်ပြတ်နေတော့ဖះကိုဘလို့အသက်ရှင်စေခြင်းတလဲဆိုတာမသိတော့ဘူးဖះကိုအတွက်ဘာတွေလုပ်ပေးလဲဘလောက်အကျိုးရှိတလဲဘာမှမသိတော့ဘူးခန္ဓာတော့အသက်ရှိနေတယ်ဒါပေမဲ့ဝิญဉ်သေးနေတယ်ဖះရှိမှာအသက်ရှင်နေတဲ့သူတွေတနည်းအားဖြင့်ဖះရဲ့အလိုတော်ကိုသိပြီးဖះနဲ့အဆက်အသွယ်ရှိနေသူတွေကသူတို့ဒီကိုယ်အလိုတို့လိုက်၍မရှင်းလို့ရှင်ဘောလူပြောထားပါတယ်ကျေးဇူးတော်ကိုတကယ်နားလည်သွားတဲ့သူဖះချစ်ခြင်းကိုတကယ်ရသွားတဲ့သူကကိုယ်အလိုအတွက်အသက်မရှင်တော့ဘူးဖះအလိုကိုရှာတက်လာတယ်ဖះသခင်ဘာကြောင့်ငါ့ကိုအသက်ရှင်ခွင့်ပေးတယ်လဲဆိုတာကိုမေးပြီးအဖြေရှိလာတယ်အသေးခံပြီးမှထမြောက်တော်မူသောသူ၏အလိုတို့လိုက်၍ရှင်စေမည်အကြောင်းတဲ့တနည်းအားဖြင့်ယေရှုခရစ်တော်ရဲ့အလိုတော်ပြည့်စုံဖို့အသက်ရှင်နေတာဖြစ်တယ်။ဖခင်သခင်ဒီကနေ့ကျွန်တော်ကိုအသက်ရှင်ခွင့်ပေးနေတာခရစ်တော်ရဲ့အလိုတော်နဲ့အညီအသက်ရှင်တတ်ဖို့ဖြစ်တယ်။ဒါကြောင့်နေခြင်းတို့နေခြင်းထက်ခရစ်တော်နေစေခြင်းတို့ခရစ်တော်နေစေတယ်လို့နေဖို့ဝန်ခံခြင်းဖြစ်တယ်။ခရစ်တော်ကိုယ်အတွက်ဘယ်လိုနေစေခြင်းတယ်လဲဆိုတာကိုသိဖို့တော့ကျွန်တော်တို့နှုတ်ကပတ်တော်ကိုဆင်ခြင်ဖို့လိုတယ်။တမန်ကျမ်းစာကိုဖတ်ဖို့လိုပါတယ်။ခရစ်တော်ကကျွန်တော်တို့ကိုမေတ္တာနဲ့အသေးခံပြီးရွေးနှုတ်တယ်။ငရဲကနေကယ်တင်တယ်။ချိန်ချင်းကနေလွတ်မြောက်စေတယ်။ခရစ်တော်ရဲ့ချစ်ခြင်းနဲ့ကျွန်တော်တို့ကိုသွေးဆောင်တယ်။ကျွန်တော်ကိုယ်တိုင်လည်းဒီနှုတ်ကပတ်တော်ကိုဆင်ခြင်ရင်ဖခင်ရဲ့ချစ်ခြင်းကိုခံစားဖះရဲ့ချစ်ခြင်းကိုစင်ကျင်ခံစားရင်အော်ဖះသခင်ကငါ့ကိုသိချစ်ပါလားငရဲသွားမဲ့ငါ့ကိုကယ်တင်ရုံသာမကကောင်းကင်နိုင်ငံတော်ကိုဝင်ခွင့်ပေးရုံသာမကတစ်ချိန်ကငါပြုခဲ့တဲ့အမားတွေစားကျူးလွန်ခဲ့တဲ့ဒုစရိုက်တွေစားကောင်းသောအကျင့်ကိုကျင့်ပြီးဖះဘုန်းတော်ထင်ရှားတဲ့အသက်တာနဲ့ကောင်းချီးပေးခြင်းလွန်လို့ငါ့ကိုအသက်ရှင်ခွင့်ပေးနေတာပါလားလို့မြင်လာတဲ့အခါသက်ရှင်ရတာတကယ်အရသာရှိလာတယ်အတိတ်ပဲပိုလေးနက်လာတယ်အရင်ကထက်မိသားစုအပေါ်မှာဖျားအပ်ပေးထားတဲ့တိုးတွေအပေါ်မှာပိုတံမိုးထားတက်လာတယ်အချိန်တိုင်းမှာလုံနေရတဲ့အလုပ်တွေကိုပိုဂရုစိုက်လာတယ်စေတနာထားတက်လာတယ်ဘာဖြစ်လို့လဲဆိုတော့ဒါတွေကကျေးဇူးတော်ကြောင့်ကယ်တင်ခြင်းကိုပေးပြီးတဲ့အပြင်အပေါ်စုတွေပေးခြင်းလို့ဖြစ်တယ်ဆိုတာသိနေတော့တွေးလိုက်တိုင်းတွေးလိုက်တိုင်းဖခင်သခင်ယေရှုတင်ပါတယ်ယေရှုတင်ပါတယ်လို့ပဲဝန်ခံနေမိတယ် ချက်တော်မိတ်ဆွေယုံကြည်သူတိုင်းဟာခရစ်တော်နှစ်သက်သောအသက်တာဖြစ်ဖို့အသက်ရှင်ခွင့်ဖျားပေးထားတယ်လို့သင်ဝန်ခံနိုင်ရင်ဒီကနေ့ပဲဒီအချိန်မှာပဲသင်ရဲ့အသက်ရှင်ခြင်းကိုခရစ်တော်အတွက်အစားပြုလိုက်ပါ Start for Jesus အချိန်ကာလများစွာကျွန်တော်တို့ဟာကိုယ့်အတွက်ပဲကိုယ်အစားပြုခဲ့တယ်ကိုယ့်အလိုအတွက်ပဲအစားပြုခဲ့တယ်ဖျားအတွက်ဖျားနိုင်ငံတော်အတွက်တော့ကျွန်တော်တို့အစားပြုဖို့နောက်နှေးနေခဲ့တယ်ဒီကနေ့ပြင်လိုက်ရအောင်ယေရှုခရစ်တော်အတွက်အသက်ရှင်လိုက်ပါ Stay for Jesus အချိန်ကာလများစွာကျွန်တော်တို့ဟာကိုယ့်အတွက်ပဲကိုယ့်နှစ်သက်ရာတွေအတွက်ပဲအချိန်ပေးခဲ့တယ်အသက်ရှင်ခဲ့တယ်ယခုမှစလို့ခရစ်တော်အတွက်ပြန်အသက်ရှင်ရအောင်အဆုံးသက်ချိန်ရောက်ခဲ့ရင်တောင်ဘသူအတွက်မှမဟုတ်ပဲသင်နဲ့ကျွန်တော်ကိုအဆုံးသက်လှစေဖို့ကယ်တင်ခဲ့တဲ့ခရစ်တော်အတွက်အဆုံးသက်လိုက်ပါ And for Jesusမေဆွေကျွန်တော်တို့တွေဟာကိုယ့်ရဲ့နောက်ဆုံးချိန်တွေကိုတောင်မေဆွေကျွန်တော်တို့တွေဟာကိုယ့်ရဲ့နောက်ဆုံးချိန်တွေကိုတောင်ကိုယ့်အလိုအတွက်ပဲဖြစ်စေခြင်းနဲ့ကိုယ်လှုပ်ချင်တာမြင်ချင်တာဖြစ်ချင်တာလေးဖြစ်ချင်တာလေးတွေနဲ့ပဲဆက်သိမ်းခြင်းနဲ့နှိကုံချုပ်ခြင်းနဲ့အခုကစလို့ခရစ်တော်အလိုတော်နဲ့ပြည့်စုံတဲ့အသက်တာနဲ့နှိကုံချုပ်ထပ်ဖို့အခုကစလို့ခရစ်တော်အလိုတော်နဲ့ပြည့်စုံတဲ့အသက်တာနဲ့နှိကုံချုပ်တက်ဖို့ဆင်ခြင်ရအောင်။ဘုရားသခင်သင်ကိုကောင်းချီးပေးပါစေ။ခရစ်တော်နှစ်သက်သောအသက်တာနဲ့အသက်ရှင်သောသူဖြစ်ပါစေ။ Start for Jesus. Start for Jesus. Stay for Jesus. And for Jesus. ဘုရားသခင်သည်အချိန်တိုင်းမှာကောင်းမြတ်တော်မူ၏။ Hallelujah. Amen.ကျမ်းနာတော်သူရောက်စီတိုင်းပေါ်မှာဖျားသခင်ကောင်းချီးပေးပါစေ။